တူရကီမှာပျောက်ဆုံးသွားခဲ့တဲ့ sorry တရင်တောက်အသက်ခံရတဲ့ဆိုရဆက်ဆွဲမှုတွေနဲ့ပတ်သက်ပြီး sorry အရိပြအာနာဘင်တွေဆက်ပြီးတော့မေကွန်အထုတ်ခံရချိန်မှာပဲရှေ့တရင်ပတ်ထဲ react မှာကျင်းပဖို့စီစဉ်ထားတဲ့ရင်းနှီးပြုတ်နှံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်တော့မှာမဟုတ်ကြောင်း American ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကကြေညာလိုက်ပါတယ်။လာမယ့်အင်ကာနေ့ sorry အရိပြကReact မှာကျင်းပမဲ့၃ရက်ကြာအစည်းအဝေးကိုအနောက်နိုင်ငံတွေကလုပ်ငန်းရှင်ကြီးအတော်များများမတက်ဖို့ဆုံးဖြတ်ခဲ့တဲ့နောက်မှာကျတဲ့ပရိနေကဝန်ကြီးမနုချင်ကသူတက်ရောက်မှာမဟုတ်ကြောင်း Twitter ကနေကြေညာခဲ့တာပါတူရကီကလာတဲ့သတင်းတွေမှာ Sorry သတင်းတော့ Jamal Khashoggi ကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းက Istanbul က Sorry ကောင်စီရုံးထဲမှာ Sorry ထောင်လိုင်းရေးတွေနှိပ်စက်ညှဉ်းပန်းတပ်ပစ်ခဲ့တယ်လို့ဆွဆွတဲ့နောက်မှာ FIIC ရင်းနှီးမြှုပ်နှံမှုဆိုင်ရာအစည်းအဝေးကိုတက်ရောက်တော့မှာမဟုတ်ကြောင်းလုပ်ငန်းရှင်ကြီးတွေကကြေညာခဲ့ကြတာပါ Sorry အင်ရှင်မင်းသားမဟာမက်ဘင်ဆာမန်ကိုဝေဖန်တဲ့စာရေးရေးသားသူတရင်တော့ခါရှိုဂီကိုသူတို့မတက်ကြောင်း Sorry အာနာဘိုင်တွေကညှင်းဆို့ထားပြီးသူပြောက်ဆုံးမှုအတွက်ဆုံလန်းထားတဲ့ရက်လက်တွေကိုကြေညာတော့မှာဖြစ်ကြောင်းပြောပါတယ်ဒီအစည်းအဝေးကိုမတက်ရောက်ဖို့အတွက်ဆုံးဖြတ်သူတွေထဲမှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲ Christine Lagarde နဲ့အမေရိကန်ဘဏ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ JP Morgan နဲ့အမှုဆောင်အရာရှိချုပ် Jeremy Dimon တို့လည်းပါဝင်ပါတယ်